မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒီကနေ့အချင်းပြည်နယ်ကိုပထမဆုံးကျင်းပသွားရောက်ခဲ့တာမှာပြည်နယ်အစိုးရနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးဆောင်ရွက်မှုတွေကိုမေးမြန်းပါတယ်။အထူးကိုယ်စားလှယ်ရဲ့ကချင်းပြည်နယ်ခရီးစဉ်မှာကုလသမဂ္ဂလုပ်ငန်းအဖွဲ့တွေလူမှုအဖွဲ့တွေအပြင်မြောက်ပိုင်းစစ်ဌာနချုပ်ကတိုင်းမှုနဲ့တွေ့ဆုံမှုရှိသလိုစစ်ရှောင်စခန်းတွေကိုလည်းတွေ့ရောက်လည်လာဖို့ရှိပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရဲ့ရှင်။
ဟုတ်ကဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာဟာဒီကနေ့မနက်ပိုင်းမှာကချင်ပြည်နယ်မြို့ကြီးနားမြို့ကိုရောက်ရှိပြီးပြည်နယ်အစိုးရဝန်ကြီးချုပ်အပါအဝင်အစိုးရအဖွဲ့ဝင်တချို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီလိုတွေ့ဆုံရမှာတော့ပထမဆုံးခီးစဉ်ဖြစ်မိတ်ဆက်တာနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုမေးမြန်းတာတွေရှိခဲ့ကြောင်းကချင်ပြည်နယ်ဥပဒေချုပ်နဲ့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူဦးတီစိန်ရန်ကအခုလိုပြောပါတယ်။
သူကတော့ဒါပရမအရှင်ကချင်ပြည်နယ်ကိုရောက်နေတယ်ဆိုတော့သူကမင်းကမေဖို့နေရတော့နောက်တစ်ခေါက်လာမှမင်းအများကြီးမင်းနေတယ်။ညီကြီးကြီးကပတ်သက်ပြီးတော့ကချင်ပြည်နယ်ကဘာတွေလုပ်ထားတယ်လဲကချင်ပြည်နယ်အစိုးရအဖွဲ့အားလို့သူကမင်းနေတော့ကချင်ပြည်နယ်အစိုးရအနေနဲ့ညီကြီးကြီးနဲ့ပတ်သက်လို့တော့ဘဟုကဒီအဖွဲ့ဖွဲ့ထားတာမရှိသေးတယ်။နောက်တစ်ခါ KIA က NCA မှာလက်မှတ်ထိုးထားတာမရှိသေးတယ်ရင်းချရင်းနဲ့ပတ်သက်လို့တော့ဒီနေ့အစိုးရအနေနဲ့ဘာမှပြောရေးဆိုခွင့်လည်းပြောပိုင်ခွင့်လည်းမရှိပါဘူးဆိုတော့တန်းဟိုနေ့ချုပ်ကပြောလိုက်တာ
ဒီနေ့တွေ့ဆုံပွဲမှာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာရဲ့ခီးစဉ်မှာလိုက်ပါလာတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ပါဝင်ခဲ့တယ်လို့ကချင်ပြည်နယ်ဝန်ကြီးချုပ်လုံချုံရေးနဲ့နေဆက်ရေးရာဝန်ကြီးလူမှုရေးဝန်ကြီးနဲ့ဥပဒေချုပ်တို့ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့တွစ်ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာမရှိဘဲကုလသမဂ္ဂဘက်ကတရင်ထုတ်ပြန်မယ်လို့ယူဆကြောင်းသာပြောဆိုပါတယ်။ကုလသမဂ္ဂအတွင်းမှချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့ဦးစိုးအောင်ကအခုလိုပြောပါတယ
်။ဒီမှာရှိနေတဲ့ UNIGO တွေ CSO တွေဒါတွေတွေ့မယ်တွေ့ရတယ်။ဒီကနေ့ညနေပိုင်းလောက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုမြောက်ပိုင်းနဲ့စစ်ဌာနချုပ်တိုင်းမှုတို့ဘာလို့လဲတွေ့ဖို့တော့စီစဉ်ထားတာပေါ့ကဲမနေလဲသွားရရှိမှာပါ
ဒီလိုတွေ့ဆုံပြီးရင်အထူးအကြံပေးပုဂ္ဂိုလ်ရဲ့ကချင်ပြည်နယ်ခီးစဉ်ဟာမနက်ဖြန်မှာပြီးဆုံးပွဲရှိနေပြီးရှမ်းပြည်နယ်ဘက်ကလည်းတွားရောက်ဖို့ရှိနေပါတယ်ပြီးခဲ့တဲ့ရက်တွေကတော့အထူးအကြံပေးပုဂ္ဂိုလ်ဟာရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပြီးပြည်နယ်အစိုးရဒေသခံလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့ဒုက္ခသည်စခန်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှယ်ရီနာဘာဂျင်နာဟာမြန်မာနိုင်ငံကိုဒီလ10ရက်နေ့ကရောက်ရှိခဲ့ရမှာနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်